အပြစ်ထန်တဲ့ဒေသတွေမှာအရဲသားတွေကိုအပြစ်မရှိဘဲဖမ်းဆီးတာစစ်တပ်စစ်ဆေးရေးကိမှာပဲရက်ပဲဖြတ်ကျော်ပြီးလို့ပြစ်ဒဏ်ခံရတာပတ်ပုတ်တဲ့နေပြည်တော်ရဲ့တွာလာခွင့်ပိတ်ပင်ခံရတာနဲ့ပြည်သူတွေရှိရာကျေးရွာတွေကိုစစ်ကောင်စီတပ်တွေဟာလက်နက်ကြီးနဲ့ရောလေကြောင်းကနေပါကြက်တိုက်လေယာဉ်တွေနဲ့ပြစ်မှတ်ထားတိုက်ခတ်နေတာဖြစ်တယ်လို့စောင့်ကြည့်သူတွေကထောက်ပြထားတာပါအထူးသဖြင့်2023ခုနှစ်အတွင်းအဆိုးဝါးဆုံးလူခွေရေးချိုးဖောက်မှုတွေကျူးလွန်ခံနေရတယ်လို့ကိုရိုင်းကြုံတွေ့ရတဲ့သူတွေနဲ့မြေပြင်ပါဆေးရပြုစုနေတဲ့အရက်ဖတ်အဖွဲ့အစည်းတွေက VOA ကိုပြောပါတယ်အထူးသဖြင့်ရှမ်းမြောက်ဒေသကတစ်တုံညာနှစ်ခေါ်စစ်စည်ရေးတိုက်ပွဲပြင်းထန်လာပြီးတဲ့နောက်လာရှိုကျောင်းဘက်မှာလူငယ်အယောက်20ထပ်မနည်းဖမ်းဆီးခံရတယ်လို့စေကလန်းကျော်ပြစ်ဒဏ်ခံခဲ့ရတာလို့တပ်အားအမျိုးသမီးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
တိုက်ပွဲအစင်မဟုတ်ပဲနဲ့ဥတီတိုက်ခိုက်ခံရတဲ့ဟာတွေအပြင်ဖမ်းဆီးမှုတွေလည်းများတယ်စစ်ဆေးမှုတွေလည်းများတယ်ဒီတွာလာခီးတွာလာတဲ့ချိန်မှာဆိုရင်လည်းဒီလူငယ်ပိုင်းတွေပုံပြင်းမစစ်ဆေးခံရတာမှတ်ပုံတင်မပြတာမျိုးတွေဆိုရင်လည်းတွာလာခွင့်မပေးတာမျိုးတွေဖမ်းဆီးမှုတွေလုပ်တာမျိုးတွေအလိုလိုလုပ်တဲ့အပိုင်းတွေတော့အများကြီးရှိရပါတော့ဒီနှစ်ဒီကုံပိုင်းမှာဆိုရင်ပုံပြင်းမပြတ်မှုတွေလည်းများပါပေါ့နော
်တေတုံညာလက်ခေါ်စစ်ဆေးရဲ့အတွင်အရသာတည်ဆုံးသူလျှာကျော်နဲ့ထိခိုက်ဒဏ်ရာရရှိသူ400ကျော်လောက်ရှိတယ်လို့တပ်အားအမျိုးသမီးအဖွဲ့ကလက်လန်းပြီးတဲ့လောက်ပြုစုထားတဲ့စည်ရည်တွေပါဖော်ပြထားပါတယ်။ဖုန်းလိုင်းအင်တာနက်လိုင်းဖြတ်တောက်အဆက်အသွယ်မရတဲ့နေရာတွေလည်းရှိတာမို့တည်ဆုံးသူအရေးအတွက်ဟာဒီထက်မကများပြားနိုင်တယ်လို့တပ်အားအမျိုးသမီးအဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်
။ပိုက်ပွဲဖြစ်တဲ့ချိန်မှာလေရင်တုံးပြပြမှာလူထုတွေရှိတဲ့နေရာကိုအတိတိုက်ခိုက်တာတွေအကြောင်းတည်ဆုံးဒဏ်ရာရလာတယ်ရှိတယ်လို့တချို့နေရာမှာကြတော့လက်နက်ကြီးရန်ပန်းဒီမှာဒီခက်တာမျိုးတွေကြောင့်ဒီခက်တာတွေစေဆုံးတာတွေကအများဆုံးဖြစ်နေတာပေါ့နော်တချို့နေရာမှာဆိုရင်တော့ site board ဖြစ်တာတော့မဟုတ်ဘူးဒါပေမဲ့ဒီလင်းရန်တုံးပြပြမှာတစ်ဖက်သက်လာဖြစ်တာတွေလက်နဲ့ကြီးလန့်ထူတာမျိုးတွေကြောင့်စေဆုံးတဲ့အရာတွေလည်းအများကြီးတော့ရှိပါတယ်
အလားတူကရကီရည်ပြည်နယ်မှာလည်းအစိုးရဆုံးလူခွေရီချိုးပေါမှုတွေစစ်ရာဇဝဲမှုတွေစစ်ကောင်စီကတောက်လျှောက်ကျူးလွန်နေပြီးတော့အသက်ရှင်ရပ်တည်ပိုက်ခွင့်တွေတောင်ချိတ်ချောက်ခံရတယ်လို့ကရည်ဒီအမျိုးသားပြကာကွယ်ရေးတပ် KDF ဗဟုပြကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုအခုလိုပြောပါတယ်
တော်နေတာကာလအတွင်းမှာတော့စစ်ကောင်စီတပ်ဖွဲ့ကဂရင်းရီပြည်မှာပေါ့နော်အစိုးရဆုံးစစ်ရာဇဝမှုတွေကျူးလွန်ခဲ့တယ်သူတို့ဖြစ်ခရစ်စတိုမြို့နယ်ပေါ့2021ခုနှစ်ဒီဇင်ဘာလခရစ်စမတ်အကြိုနေ့မှာအစုလိုက်ပြုံးလိုက်အမီရှို့တပ်ဖြတ်မှုဖြစ်တယ်အဲမှာလူ30ကျော်တာတေဆုံးခဲ့ရတယ်ပေါ့နော်ကလေးသူငယ်အမျိုးသမီးတွေအပါအဝင်ဒီတောက်လျှောက်မှာလည်းကျွန်တော်တို့မျိုးပြည်သူတွေဒါဆစ်ဆောင်နေရတဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်ဆိုတော့ပြည်သူတွေရဲ့ခြေခံရပိုင်ခွင့်တွေဖြစ်တဲ့ဒါအသက်ရှင်ရတည်ပိုင်ခွင့်တွေဟိုချင်းချောက်ခံရတဲ့ဟာမျိုးဖြစ်လာတယ်လေကြောင်းတိုက်ခိုက်မှုတွေကိုခံနေရတယ်စကန်နဲ့လေကြောင်းတိုက်ခိုက်မှုတွေပြမထားချေခံရတယ်လို့လက်လက်ကြီးတွေနဲ့လည်းတိုက်ခိုက်တာတွေခံရတယ်ပေါ့နော်
။ကြားပြည်တဲ့ဒေတာအခေါ်ကရီဒီပြပါလဲအယက်သားပြည်သူအစုလိုက်တက်ခံရတဲ့ဖြစ်စဉ်ရှိခဲ့တယ်လို့ပြောပါရယ်2022ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာဖရူဆိုမြို့နယ်မိုးဆိုးရွာစီစစ်ဘေးရှောင်လာတဲ့အယက်သားပြည်သူ35ဦးကိုတဆူရဲတပ်ဖြတ်ခဲ့ပြီးတော့ရုပ်အလောင်းတွေကိုပြီးရှုခဲ့တာပါအဲ့ဒီဖြစ်စဉ်အတွင်းသေဆုံးသူတွေမှာ Save the Children ကဝန်ထမ်း2ဦးလည်းပါဝင်ပါတယ်အယက်သားတွေကိုဖမ်းဆီးတပ်ဖြတ်တာနေအိမ်ပြီးရှုတာဘာသာရေးအဆောက်အဦဖျက်ဆီးတာရိတ်ခါပို့ဆောင်ရေးလမ်းကြောင်းဖျက်ထောက်တာတွေလည်းရှိခဲ့တာပါလက်ရှိညောင်ရွှေမြို့နယ်မှာခိုးလုံနေတဲ့ဒီဘောဆိုမြို့နယ်ဝေးတောင်ရွာကစစ်ရှောင်းအမျိုးသမီးတဦးကတော့တုံးထတာကာလအတွင်းတနေရာပြီးတနေရာထက်ခါတလဲလေပြောင်းရွှေ့နေထိုင်ရတဲ့အကြောင်းအခုလိုပြောပါတယ်
။ငွေကြောင်းစာချင်းကြီးအခါကျတော့အမေတို့ရွာဖက်ဆုံးဆောင်ပြီးပေါ့နော်။နောက်အိမ်လေးလည်းမရှိတော့ဘူးလေမင်းတို့က။နောက်အမေတို့ရွာမှာကျတော့လည်းစိုက်ဆိုင်ရှိတဲ့ဆက်ဆံတော်မှာအေးအလုံးကြီးတွေလည်းကြားတယ်၊လူစုဆောင်မှလည်းကြားတယ်၊အိမ်မကြီးလည်းကြားတယ်ကျတော့နေလို့မရတော့အမေဖြစ်သွား။ကျမတို့ကဘာမှမရှိတော့ဘူး။အေးလည်းမင်းတို့ကကြာစားတိုင်းတော့အမေတို့ကဆက်ဆံတော့ကြံနေတဲ့ဖြစ်စီတွေကဘာမှမပါသွားရောင်းတော့ဖြစ်စီမှမရှိတော့ဟိုကပါတယ်ဟိုစားအေးရခင်းအဲ့လောက်ပဲပေါ့
တိုက်ပွဲတွေကြာဖိလိမ့်မှုမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရတာကြောင့်အဖက်ဖက်ပါအကြောက်တရားနဲ့အသက်ရှင်နေထိုင်လေးရတယ်လို့2023ခုနှစ်လှစ်လေပိုင်းလောက်ကစစ်ဘေးရှောင်တိတ်ခဲ့ရတဲ့ဖားဆောင်မျိုးနဲ့ကြောက်ပန်းညိုရွာခန့်အမျိုးသမီးတူကအခုလိုပြောပါတယ်
ပြန်လို့ရပြီပြန်နေကြတော့ဆိုရင်တော့မှဒီသူရဲ့အဲ့လောက်ကြီးစိတ်နှက်နှက်ပြင်ရပါမလားပေါ့ဘလို့ဆိုရွာလို့ရွာဆိုရင်မိုင်းလေးထောင်ထားနေလည်းမဟုတ်ဘူးကိုဖက်ထောင်လိုက်ဒီဖက်ထောင်လိုက်ဒီနေရာဖက်ကနေပြီးတော့ရှင်းလင်းရင်လို့ပြင်တော့မှစိတ်နှက်ဖက်ရှင်းလင်းရင်ဝင်လို့ပြင်ဒီလေသူတို့ထောင်တဲ့နေရာသူတို့မမိပါမလားပေါ့အဲ့လိုမျိုးအခုဆိုရင်အိမ်လေးခြံလေးဖြီးတော့ကျမတို့ရွာဆိုရင်အကုန်ပြီးချုပ်ခံရတာပေါ့ဈေးအိမ်မကြံ 要了养成林荫帮那些的靠不靠边元素也是很稀少我没去干的
谁有谁的普及教沙地教克里亚巴达耶沙乌呢四小时开队伍并没他带开大教格瑞尼比的吧没有别的不会撇大比喽格瑞尼路可以地朝度古巴家的比如古巴家的给他表述他吧西亚拉带动了你吧嘎拉阿卷哎呀大瑞波是高兴也批的不表述教格瑞尼路可以不会个冷冷比的了表述他的声音哎呀哎呀大阿亚那些地手比咯你一包的套阿亚就撇西开个亚的路来数吧七路比瑞阿波马勒是高兴也批的不表述教阿拉带嘎拉但你那些拉阿卷地上都下矮人那些食物提示的来路，企业也配做 ICA 噶，啊，企业开始特别查吧嘞。哎，你这个那也做哈，哎呀，打比都瑞皮皮哦，企业表达这打开搞个一点配为都要做来包围了吧？啊，酷喽，阿那得噶啦嘛，七路苗瑞保释高企业九路木瑞个买单的查比哦，哎，也有木瑞表露内幕，那个那个配瑞西被捕查的喽，企业也配个那套牛仔衣幕，是来犯水神啊。那他们是多苦呢？阿多巴拉马维尔哥苦了表给他吧。
冬天尼巴卡拉多巴，就说前路牛卡的拉亚州提供啊，提供 K B 波喏，提供嘛，那个这个配饰对干的比嘛的，那不今年也没钱，嘛好多呗呢。阿曼这个体育的，阿伊有目的，阿曼这个体育的，路上目的 statement to 透内容，输赢比内容嘛好多呗呢。阿曼这个体育的伊有目的。low people จะเอาเนี่ยดีในงานตระพุ่ยซีด้วยกูส่งส่งเช่นบ้านเลยครับเนี่ย
และชาวนาสัตว์คุณเอเบรล่าสุดยอดเลยมาสกายได้กับลูกเบลเดบซีจีจีว่ามาสกังสิกาได้เลยเนี่ยพิคัตได้แค่เราเจ้าคลิกเงินลีเซอุนีบาอับบาเวลูบ่าวที่อยากคุณเสียจดติดสูงเกวาร์เองบซีจีจีว่าได้แค่บูฮาสิอาณาเต็มบูนเอาไปเอเยดารีสูไลเปียวไลติดสูงเกย์เลยลีเจ้าได้แค่บูเลพิบาร์เองဒီတိုင်းခိုင်မှုအတွင်းဘသူဘဝမခွဲခြားနိုင်တော့အောင်ခနာကိုအစိပ်ပိုက်တစားစီဖြစ်သွားသူတွေဒီကုလုံးမီးလောင်တေဆုံးသူတွေအများအပြားရှိခဲ့ပါတယ်မစ်လက်ပိုင်အတွင်းလူရနဲ့ချီတေဆုံးခဲ့ရတဲ့ထိတ်လန့်စရာအဖြစ်ဆိုးကြီးကိုကိုရိုင်းကြုံတွေ့ခဲ့ရပြီးခင်မိုးတယ်နဲ့အတူ6နှစ်အရွယ်သားတစ်ယောက်12နှစ်အရွယ်သမီးတစ်ယောက်တေဆုံးခဲ့ရတဲ့အမျိုးသမီးတဦးကအခုလိုပြောပါတယ်
အဲ့ဒါဥမမဲစားမမြောက်ကလေးလေးတွေပါသွားတယ်ဒီမှာပူပြီးရေဝမ်းနေတယ်ဒီမှာလေအဲ့နေရာဆိုအယူမအီးပြောက်လို့ပဲဒီမှာဘဲသွားလို့ဘဲလာမှမသိဘဲအားကိုယ်ကမှမသိဒီမှာတို့မှလေညနေရောက်ရောက်လာတော့တခါတစ်ချိန်တော့ဒီမှာတို့မှတော့ကြုံကြချက်တစ်ချာကိုပုတ်လို့နေရမရှိပါဘူးမရဲ့ဒီလိုခေဆိုးကြီးရမှာလေဒီမှာတို့မနေချင်ပါဘူးဒီမှာတို့မိသားစုလို့ဘဲမိသားစုမှမဖြစ်သေးတော့ပါဘူးဒီလိုကြီးလေအခါမှလည်းမကြဘူး။ကျမတို့အဲ့အတန်းကြီးကြာရင်ကြောက်ပါတယ်။ဘယ်ပြေးလို့ပြရမှာလဲကျမတို့မပြေးပါဘူး။ကျမတို့ရဲ့ဒီရှင်မှာကျမတို့မိသားစုတွေဒုက္ခဖြစ်နေတော့ဘယ်မိသားစုမှလည်းဒီလိုအတွေ့အကြုံကြီးနဲ့မတွေ့သေးခြင်းမူ
အထူးသဖြင့်အာလာတိတ်ထားတဲ့ကာလအတွင်းစစ်ကောင်စီတပ်အလီနဲ့အင်အားအလုံးစုံတုံးပြီးတော့အရသားတွေကိုပါဥတီရမဲ့ပြစ်ခတ်တိုက်ခိုက်တာတွေကြောင့်နိုင်ငံတရားရုံးတွေမှာတင်ပြအရေးယူနိုင်ဖို့အရက်ဖတ်အဖွဲ့အစည်းတွေကကြိုးပမ်းနေကြပါတယ်ရှင်။